မြန်မာနိုင်ငံမှာအုပ်ချုပ်ရေးပိုင်းနဲ့ဥပဒေပြုရေးတွေမှာပြောင်းလဲမှုတွေရှိခဲ့ပေမဲ့တရားစီရင်ရေးကအများပြည်သူမျှော်လင့်တယ်လို့ဖြစ်မလာသေးပဲအရင်အတိုင်းမပြောင်းမလဲဖြစ်နေစေလို့လူ့အခွင့်အရေးလှုပ်ရှားသူတွေနဲ့ဥပဒေပညာရှင်တွေကထောက်ပြနေကြပါတယ်ပြည်သူတွေကဆိုရတဲ့လက်ထက်မှာလွတ်လပ်တဲ့တရားစီရင်ရေးဖြစ်ဖို့မျှော်လင့်ချက်ကြီးစွာထားခဲ့ကြပေမဲ့လက်ရှိမှာတရားစီရင်ရေးမှာပွင့်လင်းမြင်သာမှုရှိမလာသေးတာအချိန်ဆွဲနေတာတွေကအရင်အစိုးရလက်ထက်အတိုင်းဖြစ်နေတဲ့အပြင်အုပ်ချုပ်ရေးပိုင်းကဆွတ်ဖက်မှုတွေလက်ပေးလက်ယူမှုတွေကလည်းဆက်လက်ဖြစ်ပွားနေစေလို့ဆိုပါတယ်ဒါဟာလက်ရှိအစိုးရကတရားစီရင်ရေးမန္တိုင်ကိုထိထိရောက်ရောက်မကင်တွယ်နိုင်သေးတာကြောင့်လို့တရားလွတ်တော်ရှေ့နေဦးသိန်းသန်းဦးကမြင်ပါတယ်
အရင်တော့ကတရားသူကြီးတွေလည်းတယောက်မှမပြောဘူးတရားစီရင်စနစ်ကြီးတကူလုံးကအလုံးထဲမပြတ်ပါတော့ရှေ့ရရှာရတော့မရှိဘူးဒီတိုင်းတိုင်းကြာနေကြတာလေအဲ့တော့ဒါကတပရဦးသိန်းစိန်တစ်ထက်တုန်းကဦးသိန်းစိန်ရွေးထားတဲ့တရားသူကြီးတွေလေသူတို့ကိုလေ့ကျင့်ပြုထောင်ခဲ့တာကဆရာနာရှင်စနစ်ကိုကာကွယ်ဖို့ဆရာနာရှင်စနစ်ရဲ့ဆန့်ကျင်ဘက်တွေကိုဖိနှိပ်ဖို့ဒါထောင်ခဲ့တဲ့တရားရုံးတွေဖြစ်မလာဘူးခုကလူလူဆိုးကတက်လာတယ်လူလူဆိုးကတက်လာလူလူဆိုးကသူတို့တို့ကျင်းကိုမရသေးဘူးလုံးဝမတို့နိုင်သေးဘူးဒီခုနလအတွက်မှာဒီတိုင်းတိုင်းပဲမူရတရားသူကြီးတွေအတိုင်းပဲဟိုတရားပြည်တော်စုတရားသူတွေပါတရားသူကြီး9ယောက်ရှိအဲ့9ယောက်တုန်းကဥသိမ်းစင်ခန့်ခဲ့တဲ့တရားသူကြီးတွေပဲဖြစ်တယ်။ဒါတွေကိုမပြေနိုင်သေးဘူးတရားစီရင်ဘူးတွေကလည်းအရင်လုံးကဟာတွေပဲဖြစ်နေတယ်။အဲ့တော့တကယ်တမ်းကျတော့ကျွန်တော်တို့ကဒီကဟိုလူထုကဘူးအခြေခံတဲ့လူထုတရားစီရင်စနစ်ပေါ့နော်။ဒီမိုကရေစီကျန်ရင်လက္ခဏာတွေပြည့်စုံတဲ့တရားစီရင်စနစ်ဖြစ်ဖို့လိုတာ။အဲ့တော့သူတို့ရဲ့ယက်တီကျဲအမြင်နဲ့နီးနာတွေကမပြောင်းဘူး။သူတို့နှလုံးသားထဲမှာဆက်အနာရှင်စနစ်ရပန်းနေပွင့်နေတော့မယ်။တကယ်ကတော့အဲ့တော့တပည့်ပုဂ္ဂိုလ်တော်ဆန်းစုကြည်ကဒီတရားစီရင်ပြင်ကိုထူးခြားခဲ့တာရှိတယ်။ဟိုကျွန်တော်တို့ဒီ independent law ဆိုကျွန်တော်မြန်မာဆိုအဲ့ဒီပြောချက်နဲ့မြန်မာနိုင်ငံလွတ်လပ်သွားချိန်ညအတွင်းကိုတည်ထောင်ခဲ့တာကျွန်တော်တို့ခြားနိုင်ငံတို့လေးလာပြီးကျွန်တော်တို့မှာစာရန်နေတင်ဖို့ပြင်ထားတာရှိတယ်။တို့ရတယ်တိုင်းပြည်ကလောလောဆယ်မှာငြိမ်းချမ်းရေးကိစ္စနဲ့နှပန်းလုံးနေရတော့ဒီဘက်ကိုလုံးဝမနဲ့နိုင်ဘူးပြည့်အတွက်တရားစီရင်ပြီးအရင်အတိုင်းမပြောင်းလဲပဲဆက်အနာရှင်ဖြစ်ခစ်တုံးအတန်းအတန်းရှိနေတာဖြစ်ပါလား။
ပြည်သူ့လွတ်တော်တရားစီရင်ရေးဥပဒေရေးရာနဲ့တိုင်ကြားစာများအသနာခံစာများစီစီရေးကော်မတီက2015ဒီဇင်ဘာ10ရက်နေ့မှာကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးကိုတင်သွင်းတဲ့အစည်းအဝေးခံစာမှာမြန်မာနိုင်ငံရဲ့လက်ရှိတရားစီရင်ရေးစနစ်ဟာအဂတိတရားတွေလွှမ်းခြုံလျက်ရှိနေသေးတယ်လို့ဝေဖန်ထောက်ပြခဲ့ပါတယ်။ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်စင်မောင်ကအခုအစိုးရတဲ့လက်ထက်မြန်မာနိုင်ငံမှာဥပဒေပြုရေးပိုင်းမှာအထိုက်အလျောက်ပြည်သူ့အသံကိုကိုယ်စားပြုပြောဆိုဝေဖန်ထောက်ပြတာတွေရှိတယ်လို့ဥပဒေအစ်တတွေကိုပြဋ္ဌာန်းတင်တာပြဋ္ဌာန်းပယ်ဖျက်တင်တာတွေကိုပယ်ဖျက်တာတွေရှိခဲ့ကြောင်းဒါပေမဲ့တရားစီရင်ရေးပိုင်းမှာအများကြီးပြုပြင်ပြောင်းလဲဖို့လိုအပ်နေသေးကြောင်းပြောပါရယ်လက်ရှိမှာတရားရုံးတွေကိုဝင်ထွက်သွားလာနိုင်တဲ့အခြေအနေတွေအများပြည်သူရှေ့မှောက်တရားစီရင်မှုစတာတွေမှာအားနည်းချက်တွေရှိနေတာတွေကတရားစီရင်ရေးစနစ်ကိုရိမ့်ရိုင်းစေတာလို့ဒေါ်စင်မအောင်ကပြောပါရယ်ဟိုအများ
ပြောနေကြသလိုပါပဲကျွန်တော်တို့အခုကျမတို့မပြောင်းလဲသေးတာကတရားစီရင်လို့ပြောလို့ရတယ် legal reform ပေါ့နော်ဒီစီရင်ဆွဲဥပဒေတွေကိုကျင့်သုံးတဲ့နေရာမှာလည်းအားနည်းချက်တွေရှိနေသေးတယ်လို့မျိုးပဲအခုတခြားခုနအုပ်ချုပ်ရေးပိုင်းနဲ့ဥပဒေပြုရေးပိုင်းထဲစာလို့ရှိရင်အခုဒီဘက်ပိုင်းမှာဒီတရားစီရင်ပိုင်းကအများကြီးပြောင်းလဲဖို့လိုနေသေးတယ်လို့ကျမမြင်တယ်နောက်တစ်ခုကဥပဒေပညာရှင်တွေနဲ့ဥပဒေပညာရဲ့အခန်းကဏ္ဍပေါ့နော်အဲ့ဒါကိုရှင်းပြလို့မရဘူးပါဘာလို့လဲဆိုတော့ကျွန်တော်တို့စီမှာကဒီနောက်မျိုးဆက်ဖြစ်တဲ့တည်တည်ရှိနေလို့ဟိုတရားသူကြီးတို့ဆိုရဲဒီဘက်နောက်ပိုင်းမျိုးဆက်တွေကမဖြစ်လာလဲဆိုလို့ရှိရင်ကျွန်တော်အမြင်တော့ဥမာဥပဒေပညာရှင်ဆိုလို့ရှိရင်လည်းအဝေးတင်ကိုဟို10ရက်တစ်နှစ်ကို10ရက်နဲ့ပေါ့နော်အဝေးတင်တက်ပြီးတော့အတန်းအောင်ခဲ့ရတဲ့ပညာရှင်မျိုးဖြစ်နေတဲ့ခါကျတော့တကယ်ဥပဒေပညာရှင်ဘိုင်းနဲ့အဲခုနကတကယ်ဒီ judiciary ဘိုင်းမှာအရင်ကအားနဲ့နေတာကိုတွေ့ရတယ်။ဒါကြောင့်မို့လို့လည်းအကြောင်းလေးကိုခက်နေတာလားများလားလို့ကျမတို့ဒီလိုတွေးမိပါတယ်။ဒီတရားရုံးတွေဟိုဝင်ထွက်သွားလာနိုင်မှုအနေထားတွေပေါ့နော်။တချို့ NGO တွေရက်ဖက်အဖွဲ့အစည်းတွေကနေပြီးတော့ research လုပ်ထားတာတွေကိုပြီးခဲ့တဲ့2လ3လလောက်ကပဲကျမတို့ committee ကိုလာရောက်ပြီးတော့ sharing လုပ်သွားတာမျိုးတွေရှိပါတယ်။ဥပမာအများပြည်သူရဲ့ရှေ့မှာတရားစီရင်ရမယ်ဆိုတဲ့နေရာမျိုးမှာဒါမျိုးကိုကြည်ကြည်ပြန့်ပြန့်အများပြည်သူသိအောင်လို့မို့လို့လှုပ်ပေးနိုင်မှုတွေအားနဲ့နေတာကိုတွေ့ရတယ်။တခါတလေတက်လို့ရှိရင်လည်းတကယ်သိတဲ့သူကတွားပြီးတော့ကြည့်မယ်နားထောင်မယ်ဆိုလို့ရှိရင်လည်းတရားရုံးကတာဝန်ရှိတဲ့သူတွေအနေနဲ့ဒါကိုဘာကြောင့်လာကြည့်တာလဲလူလူလားလားမရှိဘူးပေါ့နော်။ဟိုမနှိမ့်မျိုးတဲ့အနေအထားမျိုးလေးတွေနဲ့တုံ့ပြန်တာကိုနေရာတော်တော်များများတရားရုံးတွေတော်တော်များများမှာတွေ့နေရတော့မယ်လို့ကြားသိနေရတယ်။ဆိုလိုတာကအဲ့ဒီအများရှိမှတရားစီရင်ရမယ်ဆိုတဲ့နေရာမှာကတော်တော်ကိုအားနည်းမှုရှိနေသေးတာကိုတော့တိတိတလားတွေ့နေရတော့မှာပဲ
လက်ရှိမြန်မာနိုင်ငံမှာအမှုတွေဖွင့်ပြီးနှစ်တွေကြာတဲ့အထိဘာမှဖြစ်မလာသေးတာတွေရှိပြီးသားဥပဒေတွေကိုတိတိကျကျအကောင့်ထဲပေါ်ဖို့အားနည်းနေတာတွေနဲ့ပတ်သက်ပြီးရန်ကုန်တိုင်းလွှတ်တော်မှာကိုယ်စားလှယ်ဒေါ်ကြည်ပြာကပြီးခဲ့တဲ့လကမေးမြန်းခဲ့ပါတယ်
တချို့တွေအမှုဖွင့်မိသားအမှုဖွင့်တာကိုပဲနှစ်နှစ်လောက်ကြာပြီဘာမှအမှုကမထူးကြဘူးအဲ့ဒီခါကျတော့တရားလိုမိသားစုတွေကလည်းဟိုဇရိတ်တွေလည်းထောင်းတယ်အချိန်တွေလည်းကုန်တယ်ပေါ့နော်ငွေကုန်တူတွေပန်းပေါ့ဆိုတော့အဲ့လိုဟာတွေကိုလည်းပြန်လဲစီစစ်ပြီးတော့စနစ်တကျလှုပ်ဆောင်ပေးဖို့ဆိုတာမျိုးပါ
ဒီတရားစီရင်ရေးကအားနည်းချက်တွေနဲ့ပတ်သက်ပြီးဖြည့်ရှင်းဆောင်ရွက်မှုတွေစီစဉ်ဆောင်ရွက်နေတာတွေရှိကြောင်းလွှတ်တော်ကပြန်လဲရှင်းပြခဲ့တယ်လို့ဒေါ်ကြည်ပြာကပြောပါတယ်ဒါပေမဲ့ပြည်သူတွေမျှော်လင့်ထားတဲ့မြန်မာနိုင်ငံတရားစီရင်ရေးစနစ်ပုံမအားကောင်းလာစေဖို့နဲ့လူမှုခြေပြုတရားစီရင်ရေးဖြစ်ဖို့အဓိကလိုအပ်တာကတော့တရားရုံးတရားလွတ်တော်အစဉ်အဆက်ကိုဒီမိုကရေစီနဲ့အညီပြင်ဆင်ဖွဲ့စည်းဖို့ဖြစ်တယ်လို့တရားလွတ်တော်ရှေ့နေဦးသိန်းတန်းဦးကဆိုပါတယ
်ဒီဖွဲ့စည်းဖို့ဆရာဦးတွေရစီပီတာတရားသူကြီးတွေကအသက်80ဒီလောက်ခွင့်ရှိတယ်ပေါ့နော်ဒါပေမဲ့2008ဖွဲ့စည်းဖို့ဆရာဦးတွေမှာပြဋ္ဌာန်းချက်တစ်ချက်ရှိတယ်ကဒီတရားသူကြီးတွေကအသက်80ဒီနေနိုင်တာမှန်တယ်တို့ရအတွင်သူတို့ကိုဆက်ခံရမယ်တရားပြည်ယုတ်ပြီးဆက်ထားရမယ်တို့မပါဘူးကြပါတဲ့အပိုက်ကတက်လာတဲ့သမရရွေးချယ်တင်မြှောက်ခံတဲ့သမရသည်တရားပြည်ယုတ်ရဲ့နာမည်ဒီစင်းကိုသွတ်တော်တင်ရပေါ့တနည်းအားဖြင့်ပြီးတော့သွတ်တော်မှာဒီစင်းပြင်ကိုတင်သွင်းရမယ် share submit လို့ပြောတာဗျအဲ့တော့တကယ်ကတော့တရားပြည်ယုတ်အစ်တင်ရမယ်နောက်ကျွန်တော်တို့က7ယောက်ခန့်နိုင်တယ်ဒီမှာခု9ယောက်ပဲရှိတယ်အဲ့တော့နောက်ထပ်4ယောက်ထပ်ဖြည့်ဖို့လိုတယ်အသက်ကြီးတဲ့လူတွေပင်ဆင်သွားတဲ့လူတွေရှိပါတယ်အဲ့ဒီနေရာကိုလည်းတကယ်ကိုလွတ်လပ်တဲ့စစ်စိုးရခန့်တဲ့လူတွေပုံပဲနဲ့တရားစီရင်ရတကယ်တက်လာပြီးတော့တရားဥပဒေနယ်ပယ်မှာဂုံသတင်းကြော်ကြားတဲ့ရှေ့နေတွေအများကြီးပါတယ်အသက်ကြီးရွယ်ကြီးတွေလည်းရှိတယ်ဗျဒါမျိုးတွေနဲ့ခန့်အပ်ပြီးတော့မှအဲ့ဒီထက်ကတရားသူကြီးရုပ်အစ်စ်ကိုခန့်ပြီးတော့တက်လာတဲ့လူလူအစိုးရရဲ့ဒီလူလူတရားစီရင်စနစ်နဲ့စီလျော်တဲ့အစဉ်ပြေတဲ့တရားစီရင်စနစ်ကိုထူထောင်နိုင်မှသာနဲ့ရလိမ့်မယ်
ဒါကတော့အစိုးရတဲ့လက်ထက်မှာမြန်မာနိုင်ငံရဲ့တရားစီရင်ရေးပြုပြင်ပြောင်းလဲမှုအခြေအနေနဲ့ပတ်သက်ပြီးတင်ပြခဲ့တာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနိုင်ငံမှာတရားဥပဒေစိုးမိုးမှုအရေးကြီးကြောင်းထပ်ခါပြောခဲ့မှုပါတယ်ဒါပေမဲ့ဒေါက်တာဆန်းစုကြည်ခေါင်းဆောင်တဲ့အစိုးရရဲ့လက်ညွန်ချက်တွေကိုသက်ဆိုင်ရာအာဏာပိုင်တွေအဖွဲ့အစည်းအစဉ်အဆက်တွေကလိုက်နာအကောင့်ထည့်ဖို့မှုဘလောက်ရှိသလဲဆိုတာမေးခွန်းထုတ်ဆရာပါတရားဥပဒေစိုးမိုးမှုကိုမျှော်လင့်နေကြတဲ့ပြည်သူတွေကတော့တရားမဲ့မှုတွေကိုကြုံတွေ့နေရဆဲပါနိုင်ငံမှာတရားဥပဒေစိုးမိုးပြီးလွတ်လပ်တဲ့တရားမျှတတဲ့တရားရေးမှန်တိုင်းဖြစ်မှပြည်သူတွေကိုအကာအကွယ်ပေးနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်ရှင်